ပေါ်ချုံမှုကြီးမေအောင်လိုင်ဦးဆောင်တဲ့မြန်မာတပ်တွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမရောက်နိုင်တဲ့လုပ်ရက်တွေလုပ်နေတာမို့ထိရောက်တဲ့နိုင်ငံတကာဖိအားလိုနေပြီလို့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုကပြောလိုက်ပါတယ်မြန်မာစစ်တပ်တွေဟာနေရာနှက်လူခွင့်ချုပ်ဖောက်မှုတွေကျူးလွန်နေတာကြောင့်အခုလိုပြင်းထန်တဲ့အဆင့်အထိရောက်လာပြီးနိုင်ငံတကာဆွေးရတွေကထိထိရောက်ရောက်ဖိအားပေးတုံ့ပြန်ကြဖို့နိုင်ငံတကာလူခွင့်စောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့နှစ်စဉ်အစီရင်ခံစာထုတ်ရင်းတိုက်တွန်းလိုက်တာပါအခုလိုထိရောက်နေအောင်နိုင်ငံတကာဆွေးရတွေအနေနဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ဖို့မြန်မာစစ်တပ်ဝင်ငွေရစေမဲ့လမ်းကြောင်းတွေကိုဖျက်တောက်ပစ်ဖို့နဲ့စစ်ကောင်စီကိုပြစ်မှတ်ထားအရေးယူတာတွေပါလုပ်ရလိမ့်မယ်လို့လည်း HRW ရဲ့အာရှအရညွှန်ကြားမှု Brad Adams ကရှင်းပြထားပါတယ်။ Ferreira တရက်နေမှာဆက်ရနာသိမ်းလိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံလိုက်ရပြီးတိုင်းပြည်တွင်လူ့ခွင့်ရေးချုပ်ဖောက်မှုတွေပုံမှုဆိုးဝါးလာခဲ့တယ်လို့လည်း HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာအရသာဆွေးရကိုဖြုတ်ချပြီးဆက်ကျင်ကန့်ကွက်သူတွေပေါ်လဲလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကတိုင်းရင်းသားလူနည်းစုဒေသတွေမှာပါအကြမ်းဖက်မှုတွေတဖန်ပြန်ကျူးလွန်နေတယ်လို့ညွှန်ကြားမှု Adams ကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာပါဝင်နိုင်ငံပေါင်း100နီးပါးကလူခွင့်အခြေအနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီစင်ခန်းစာထဲမှာအာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းလူခွင့်ချေပေါမှုတွေပုံမှုဆိုးဝါးလာတာကိုအဓိကထောက်ပြထားပါတယ်ခင်ဗျာ။